ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အမှတ်7မှာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွှတ်တော်ကိုလည်းဦးထိုက်စွာတနက်နေ့ပြစ်ခံခဲ့ရတာကြောင့်သိဆုံးသွားတဲ့သတင်းကိုပြောပြပေးခြင်းပါတယ်။ကျွန်မမိခါပါရှင်။ပြီးခဲ့တဲ့နိုဝင်ဘာ21ရက်နေ့ညနေ6နာရီခွဲလောက်ကဦးထိုက်စွာရဲ့နေအိမ်ကိုဆိုင်ကင်းနဲ့လူနှစ်ဦးရောက်လာပြီးတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သိဆုံးခဲ့ရတာဖြစ်ကြောင်းဒီလိုသိဆုံးရတာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့လက်ရှိအနိုင်ရပါတီ NLD ပါတီပြောခွင့်ရဒေါက်တာမြို့ညွန့်က VOE ကိုပြောပါတယ
်။ဦးထိုက်စွာလုံခြံတက်တပ်ဖြတ်ခံရရတာဟာဒါနိုင်ငံရေးရွေးချက်နဲ့လုပ်တယ်လို့ကျွန်တော်ကတော့တန်မြာရှိပါတယ်။ဒါကြောင့်လုံခြံမှုမှာပါဝင်ပတ်သက်သူတွေကိုတိတိကျကျနဲ့အများဆုံးဖော်ထုတ်ပြီးအရေးယူနိုင်မှုတော့ကျွန်တော်တို့တာဝန်ရှိသူတွေကိုတိုက်တွန်းပါတယ်
။ဒီဆုံးသွားသူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စွာဟာကျောင်းမင်းမျိုးနဲ့နောင်ပိန်ကျေးရွာအုပ်စုပင်တိန်ရွာမှာနေထိုင်သူဖြစ်ပါတယ်။တေဆုံးခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအတည်ပြုချက်ရယူဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တနတ်သမားကိုမမိသေးသလိုဘယ်ဖွဲ့ကဘလို့ကြောင့်လုံကြံတလဲဆိုတာကိုလည်းမဖော်ထုတ်နိုင်သေးပါဘူး။ဒေတာကန်တဦးလည်းဖြစ်ပရာဟိတလုံနေသူတဦးဖြစ်တဲ့ဦးတင်မောင်တန်းကတော့ဦးထိုက်စော်ဟာသူဖွင့်ထားတဲ့ကုံစုံဆိုင်မှာကွန်းလာဝယ်သူအတွက်900နေစဉ်ပြစ်ခတ်ခံရတာဖြစ်ပြီးအဲ့ဒီအချိန်မှာဇနီးဖြစ်သူကအိမ်ပေါ်တက်သွားချိန်ဖြစ်လို့မျက်မြင်သက်သေမရှိတဲ့အနေအထားဖြစ်သွားရတယ်လို့ပြောပြပါတယ
်။မရှိပါရင်တော့ပတ်သက်ပါဘူး။သူစီမားကြီးကလည်းဟိုဘာလို့ခေါ်မလဲချမ်းသာလောက်တဲ့အဆင့်မရှိတယ်လို့စီမားကြီးလုပ်ငန်းနဲ့ပတ်သက်လည်းပြိုင်ဆိုင်မရှိပါဘူး။အဲ့တော့ဒီမဲရလက်ပေါ်မှာပဲလက်တလောဖြစ်ကြတာပေါ့နော်။အဲ့လိုပဲကျွန်တော်တို့ပြောလို့ရပါဘူး
။ကြောင်မဲမြို့နယ်ထဲမှာပြီးရတဲ့နိုဝင်ဘာ15ရက်နေ့ကလည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့နေအိမ်တနက်နေ့ပြစ်ခတ်ခံခဲ့ရပါတယ်။အဲ့ဒီပြစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရရှိသူမရှိခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌရဲ့နေအိမ်မှန်တွေပျက်စီးခဲ့ရပါတယ်။အဲ့ဒီရဲ့လက်သေးတရားခံကိုလည်းခုချိန်ထိမမိသေးပါဘူး။ကြောင်မဲခရိုင်အတွင်းမှာနောင်ချိုမြို့နယ်ကလွဲပြီးတီဘော၊နမ်မတူ၊ကြောင်မဲစတဲ့မြို့နယ်တွေမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရာအများဆုံးအနိုင်ရခဲ့တာဖြစ်ပါတယ်။အမျိုးသားလွှတ်တော်အမှတ်1နေရာအတွက်ကိုတော့ NLD ပါတီကိုယ်စားလှယ်ဝင်လွန်သွားသူဥထိုက်စော်ကမဲပေါင်း90ကျော်အသာနဲ့ SNLD ပါတီရဲ့ကိုယ်စားလှယ်ကိုအနိုင်ရရှိခဲ့တာပါဒီလိုအနိုင်ရတာမှာမိုးမိတ်ဘက်မှာမဲမတမာမှုတွေရှိရဲဆိုပြီးပြန်လဲရီတွက်ခဲ့ရတာတွေလုပ်ခဲ့ရတယ်လို့ဒေတာကန်တွေကပြောဆိုထားပါတယ် Generation 3ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဥအောင်နိုင်မော်ကတော့ဒီဖြစ်ရဟာစိုးရိမ်စရာဖြစ်ရလို့သူကသတိပေးသွားပါတယ်
။ဒီကြောင့်မဲတို့ဒီနောင်ချိုတို့ဘက်ကတော့ဒါဒီပဋိပက္ခနဲ့ဆက်ဆက်နေတဲ့နေပြည်တော်မှာလည်းပါတယ်။အဲ့ဒီရှိနေတာတစ်ခုပေါ့နော်။နောက်တစ်ခုကကြောင့်ဥနာပြောဆိုလို့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းဥနာဒီအညီပေါင်းမှုတွေလည်းရှိခဲ့တယ်ဆိုတော့အဲ့ဒီပုံမှာပဋိဟာရဲ့ခွင့်ဆက်ကြောင့်ပေါ့နော်။ဒီလိုမျိုးဟာမျိုးတွေဖြစ်လာနိုင်တယ်လို့ယူဆတယ်။ဥကဘာဖြစ်လဲဆိုတော့ကျွန်တော်တို့ကကိုယ်စားလှယ်လောင်းတွေကိုဟိုထုတ်ပြန်ကြေညာပြီးတဲ့အချိန်မှာအခုတို့ရဲ့ဒီရုပ်တော်ပေါ်အတွင်းမှာကြုံရတဲ့တရားမဲ့ပြည့်ပြည့်မှုတွေနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းဖို့တော့ဗောနော်ကော်မရှင်တွေကိုတိုင်စာပို့ထားတဲ့ကာလနဲ့လည်းဆက်ဆက်နေတဲ့အခါကျတော့ကျွန်တော်တို့ကဟိုရုပ်တော်ပေါ်ကော်မရှင်လို့ပြောလိုက်ရင်ပြည်တော်စုအစိုးရကိုပဲလုံခြုံရေးကိုပဲကျွန်တော်တို့ကသတိစားဖို့လေသက်ဆိုင်ရာမြို့နယ်တွေဒီအောက်ခြေဗောနော်မြို့နယ်အစိုးရဒီကော်မရှင်တွေရဲ့လုံခြုံရေးအတွက်လည်းဒါသတိစားအသင့်တယ်လို့တော့ကျွန်တော်အနေနဲ့တော့ယူဆမိတယ်ဗောနော်
လုံခြုံရေးကြောင့်အမည်နဲ့အသံမဖော်ပြနိုင်တဲ့ရှမ်းပြည်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့လက်ရှိအချိန်မှာကော်မရှင်အဖွဲ့ခွဲတွေမှာအသက်အန္တရာယ်စိုးရိမ်နေရတဲ့အခြေအနေဖြစ်နေပြီးနေအိမ်မှာမနေနိုင်တဲ့ဘဝနဲ့လှည့်ပတ်သွားလာနေရတယ်လို့ပြောပါတယ်။အခုလိုဖြစ်သွားတာကြောင့်အမျိုးသားလွတ်တော်အမတ်နေရအတွက်ကလက်လက်မဲဆန္ဒနဲ့အနေနဲ့သာသတ်မှတ်ကပြန်လဲရွေးချယ်သွားမှာဖြစ်ပြီးမဲအများဆုံးရရှိသူတည်ဆုံသွားတာကြောင့်ဒုတိယမဲအများဆုံးရသူကအမတ်အဖြစ်ဆက်ခံပိုင်ခွင့်မျိုးရရှိမှာမဟုတ်ဘူးလို့ VOE ကိုအတည်ပြုပြောဆိုပါတယ်2020ပြည်နှစ်ရွေးကောက်ပွဲမှာကြောင်မဲခရိုင်မှာနိုင်ငံရေးပါတီပေါင်း10ပါတီဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်
ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်